မင်္ဂလာပါခင်ဗျာအင်တာနက်ညာပိုင်းဒီရိုက်လီလိုက်အစီအစဉ်ကနေပြောကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလွတ်လပ်စွာပြောဆိုခွင့်ကိုဥပဒေအရအကာအကွယ်မပေးနိုင်ဘူးလားဆိုတာပါမြမယူရနှစ်သက်တကြံကာလမှာတန်ကျက်နဲ့ဝေဖန်မိလို့ဆိုပြီးတော့ဖန်ခံရတဲ့ဒေါလုံမျိုးဆက်တန်ကျက်ဖွဲ့သားတွေထောင်ချခံလိုက်ရတာဟာလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုကရေစီခွင့်ရေးဆုံးရှုံးမှုတရားဖြစ်တယ်ဆိုပြီးတော့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေကထောက်ပြနေပါတယ်ဒီမတိုင်ခင်မှာလဲအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေဖန်မိလို့တက်ကြွလှရှားသူအတော်များများဒီဖန်စီခံရတာတရားစွဲခံရတာဖြစ်နေပါတယ်ဒါကြောင့်မလို့ဒီမိုကရေစီကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလူလက်ဆော့ပြောဆိုခွင့်ဆိုတဲ့ဒီဒီမိုကရေစီအခြေခံကိုအမှတ်ကန်ချက်မပေးနိုင်တာဘာကြောင့်လဲကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးတဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ပြည်အောင်စုရှင်နေများနဲ့ဥပဒေထောက်ကူပြုအဖွဲ့ကပါဦးရှင်နေကြီးဦးကြည်မြင့်ဖြစ်ပါတယ်ခင်ဗျနောက်တူကတော့မြန်မာသတင်းမီဒီယာကောင်စီကကိုမြင့်ကျော်ဖြစ်ပါတယ်ဗျာနှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးရှင်နေဦးကြည်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဆရာဦးကြည်မြင့်ကြားပါလားခင်ဗျ
ကြားပါရခင်ဗျာ
ဟုတ်ကဲ့ဆရာဦးကြည်မြင့်ကျွန်တော်ခုနကပြောလို့ပါပဲဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့ခုနှစ်ပိုင်းဒီမှာပြောဆိုမှုနဲ့ပတ်သက်ပြီးတော့ဒီအထူးဖြစ်တော့စက်တွေပုံမှန်တွေနဲ့ဖန်စီခါရီထောင်ချခါရီအသေးညှိုးနှားစီရဲဆိုပြီးတော့ဖြစ်နေပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်ကျွန်တော်တို့ကဒီမိုကရေစီအခုပြောင်းလဲဖြစ်နေတယ်အဲ့တော့တကယ်တမ်းလွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတည်တည်ကြကြမရှိလို့လားဘာကြောင့်ပါလဲခင်ဗျာ
2008ပြည်စည်းဖို့အချိန်ကဥပဒေပုံမှန်350ဒီကကြီးမှာတော့ဒါဆိုပြောဆိုခွင့်ကိုခွင့်ပြုထားတယ်ဗျာ။ဒါပေမဲ့တကယ်လက်တွေ့ကျင့်သုံးတဲ့အခါကျတော့အဲပုံစံမျိုးစုံနဲ့အာဏာပိုင်အဆက်ဆက်ကအဲကျင့်သုံးချုပ်ချယ်တာတွေတွေ့ရတယ်။အဲလိုဘာလို့တွေ့ရလဲဆိုတဲ့အခါကျတော့ကျွန်တော်ကနှစ်ပေါင်း30ကျော်စစ်နာအာဏာရှင်စနစ်အောက်မှာနေလာခဲ့ရတဲ့အခါကျတော့ဒီလိုတွင်းလာတဲ့အခါမှာအုပ်ချုပ်သူတွေကလည်းပဲအဲ့ဒီတိုင်းပဲဆက်ပြီးတော့ဟလာဥပဒေရှင်တွေကလည်းပဲဒီတိုင်းပဲဒေါ်စန်းစုကြည်လည်းကလည်းဒီတိုင်းပဲအဲတုတ်တက်မှုကသိသာတက်မလာဘူးအဲ့တော့130ရဲ့ဟလာပြည်ပြည်ဆိုင်ရာဖိနှိပ်ခဲ့တဲ့ဟာတောင်းဆိုလို့လို့ခံရတဲ့လူတွေကအမြင်ရတယ်မျိုးအုပ်ချုပ်သူတွေကခံရတဲ့အခါကျတော့အုပ်ချုပ်သူတွေကသူတို့အုပ်ချုပ်သူဖြစ်သွားတဲ့အခါမှာကျတော့သူတို့ကကျွန်တော်တို့ကိုယ်တော့ပုံစံမျိုးမမြင်နိုင်တော့ဘူးအုပ်ချုပ်သူပုံစံနဲ့ပဲမြင်လိုက်ပြီးတော့ဒီလူတွေကဟလာဖိနှိပ်ထားမှာဖိနှိပ်ထားတဲ့ဥပဒေရှိမှသူတို့အုပ်ချုပ်ရေးအဖြစ်ကြီးလိမ့်မယ်လို့အဲ့လိုယူဆကြပုံရပြီးလွတ်လပ်စဉ်ကိုစတင်ထုတ်ပြတော့တာပဲထုတ်ပြပုံကလည်းအမျိုးမျိုးပဲအခုတော့အင်းလေးနေတဲ့တော့ပုံပါ900ဆိုတာဒါအပြေဖြတ်မှုတွေပြတ်ထန်တာအများသောအားဖြင့်ငွေတန်းလေးချတယ်ဒါပေမဲ့ဥသိမ်းစီလက်ထက်ကစပြီးနောက်ပိုင်းမှာထောင်ချလာတယ်ထောင်နှစ်နှစ်ထိချလာတယ်လို့ဖြစ်လာတယ်အဲ့ဒါလည်းဖြစ်တယ်နောက်ဒီဟိုဒင်းလက်ထက်မှာလည်းပုံပါ900နဲ့ထောင်ချလာတယ်ရှိလာတယ်။နောက်ကျောင်းသားတွေကိစ္စမှာလည်းကျောင်းသားတွေအမှုကိုလိုက်တဲ့ရှေ့တွေဆိုရင်လည်းပဲဟလာတခါလေတရားစွဲပြီးတော့ထောင်ချတယ်။အဲ့အရာတွေလှုပ်လာတယ်။ဒါဒီဟာဒီလိုတွေဖြစ်လာတယ်ပေါ့နော်။အဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပုပ်ပူဆိုင်ကလွတ်လပ်မှုနဲ့ပတ်သက်လို့ကျွန်တော်တို့60ကျောက်ကာကြီးရဲ့သူတို့ပထမဆုံးတားမြစ်တယ်။သူတားဟန်တားတဲ့ဟာအဲ့ဒါကဘာလဲဆိုရင်အမကမပေးဘူး။အမကမပေးဘူး။အပြင်ဖြစ်မှုဖြစ်ရင်အဲ့အဲ့လိုမျိုးဖြစ်ပြီးတော့တို့လုပ်တယ်။နောက်ကျွန်တော်တို့အဆိုးအဆုံးပေါ့ဗျာ။နောက်တစ်ခါကျတော့60ယောက်ကယူအာမကံပေးလိုက်ကော။အာမကံလည်းပေးလိုက်ကော။အဲ့တော့မကြိုက်တော့ဘူး။အာမကံပေးလိုက်တဲ့ဟာမကြိုက်ဘူးဆိုရင်ဘာလုပ်လဲဆိုတော့နိုင်လို့လုံဥပဒေနဲ့ဆိုရပြအောင်။နိုင်လို့လုံအာမကံပေးဖို့ရှိ။ဟာအကြိုက်တယ်ပထမဆုံးသားပဲ။ very good ဆိုပြီးတော့နိုင်လို့လုံနဲ့ဆိုရပြအောင်။အတိအကျမှုတွေမှာရှိပါရဲ့ကနေကျွန်တော်တို့အခြားပြထားတဲ့ပုံမှန်900ရှိပါရဲ့ကနေအာမကမရနိုင်တဲ့ပုံကူတွေကတမှုတွေနဲ့ဆွဲတယ်ဆွဲတဲ့အခါပဲနိုင်လို့လို့ဥပဒေဆိုလို့ရှိတယ်ကျွန်တော်တို့ပြည်သူပြည်သားတွေပေးထားတဲ့အခွင့်အရေးဆောက်လိုက်ပြီးနောက်ကမလိုက်အောင်ဟလာအနောက်ရှေ့မပြေးအောင်ပြည်သူပြည်သားတွေအတွက်ကာကွယ်ဖို့ပေးထားတဲ့ဥပဒေကတကယ်ကျေဆုံးတဲ့အကျဉ်းဆုံးကအာဏာပိုင်နဲ့စစ်တပ်ကိုတမတော်ကတမတော်ကဆွဲတာပဲသူတို့ကာကွယ်တဲ့ဥပဒေဖြစ်နေတယ်ကျွန်တော်ပါဝင်ရောက်အများကြီးပဲငါကတာကြီးနဲ့ဆွဲခါတယ်ခါဝင်နဲ့ဆွဲခါတယ်ဒီထောက်ချခါတယ်ဒီအမှားလည်းမရဘူးဆိုတော့အဲ့တော့လွတ်လပ်စွာပြောဆိုခွင့်လွတ်ဆိုရတော့ expression ကို350လေးကာကြီးနဲ့ပေးထားတာပဲကျွန်တော်တကယ်မခံစားဘူးတက်တူမှာဆိုတာအဲ့ဒါကိုကျွန်တော်ဥစွာတင်ပြချင်ပါတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့မှာဆက်သေးမိလို့ရကခုနကဆရာဦးကြီးမပြောသလိုပဲဥပဒေကိစ္စတွေပေါ့နော်ပြောရမယ်ဆိုလို့ရှိရင်ဒီဒီမိုကရေစီစနစ်အသွင်ကူးပြောင်းမှုဆိုပြီးတော့ဒီအလက်ရှိအာဏာရဲ့ NLD ပါတီတက်လာတယ်လွတ်တော်ထဲမှာလည်းတကယ်တမ်းပြောရင်တော့သူတို့အများစုပါပဲအဲ့တော့ပြောမယ်ဆိုရင်ဒီဥပဒေတွေပြင်မယ်ဆိုရင်ပြင်လို့ရတဲ့အခြေအနေရှိပါရဲ့နဲ့မပြင်တာလွတ်တော်ရဲ့လေဟာမှုလားဒါမှမဟုတ်ရှင် NLD ပါတီရဲ့မူဝါဒကြောင့်လားဘယ်လိုကြောင့်ယူဆပါလဲ
အဲ့ဒီကတော့ကနိုင်ငံလုံးဥပဒေဆိုလို့ရှိရင်2019မှာဒီဆိုးရလက်ထက်မှာပြဋ္ဌာန်းတာပြဋ္ဌာန်းတာကကျွန်တော်တို့ကိုကာကွယ်ဖို့ပြီးတော့ထောက်အရက်နောက်ရောက်ခံလိုက်တာဆက်လွှမ်းရနောက်ဆက်ပြီးတာဒီအိမ်ထဲမှာမတရားဝင်တာဖန်တာရှိတဲ့စားပူတာအဲ့ဒါတွေကိုကာကွယ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သူကတုံးမနိကံငယ်မှာဆိုရင်ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုဆိုပြီးမှနိုင်ငံသားတဝီဥပဒေနဲ့အညီလွတ်လပ်စွာသွားလာဆောင်ရွက်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်ကိုအာမခံတဲ့အခွင့်အရေးမှာအဲ့လိုရေးထားတာအဲ့လိုပြည်ပြည်ခြားခြားကိုဒီနိုင်ငံလုံးဥပဒေရာကျွန်တော်တို့ကာကွယ်ဖို့ရေးထားတာပြီးတော့ရင်လည်းပုံမှန်ကျွန်တော်တို့ရှင်းစားလို့မှဆိုရင်လည်းလူတူဤဂုံတိတ်ခါနဲ့ချေပေါ်ကြောကြားမှုကိုပုတ်ခတ်ခြင်းသို့မဟုတ်ထိခိုက်စေရန်တင်းင်းလေးနဲ့ဆောင်ရွက်ခြင်းမပြုရအဲ့ဒီလိုလုပ်ပဲဆိုရင်ထောက်သုံးနှစ်ထိချမှတ်နိုင်တယ်လို့ပုံမှန်30မှာပြန့်နှံ့လာတယ်ပြီးတော့ဘဲဥပဒေကဘလို့လဲဆိုလို့ဒီဥပဒေရရအေးအေးယူရမယ်အမှုဖွင့်မပေးတဲ့သူ65နှစ်ကြီးချနိုင်တယ်ဆိုပြီးတော့အဲ့ဒီလိုအကာအကွယ်ပေးတာညာကျွန်တော်လည်းအားတက်တာပေါ့တကယ် practice skill နဲ့ချင်းတော့ဆွတ်တော်ကိုယ်စီလေးကသူ့မဲ့ဌာနကလူတွေကိုတရားစံဆွဲတယ်အမှတ်ကမရဘူးတမတော်ကအဲဒီဒိုင်းလူလုံးနဲ့ဆွဲတယ်အမှတ်ကမရဘူးအဲ့အဲ့ဒါဒီဒိုင်းလူလုံးကကျွန်တော်တို့မသုံးရဘူးမကျွန်တော်တို့ကိစ္စဆိုလို့ရှိရင်ကျွန်တော်တို့ဆိုလူငယ်6လလောက်တော့ဟလာဟောပြောတာနဲ့ပတ်သက်လို့ကျွန်တော်တို့လောက်ကနေတိုက်ပြီးတော့အာဏာရပါတီရဲ့တရားဝင် policy ကျွန်တော်တို့ပြည်စင်ဟောပြောခွင့်အာဏာပိုင်တွေတက်ရောက်တယ်အဲ့ဒီလိုအစီအဝေးမှာလောက်လောက်ခံလိုက်ပြီးတော့မှတ်ပြီးတော့တရားဆွဲတာဒီလည်းလို့လို့ဥပဒေအရဆိုလို့ရှိရင်ဒါပုံမှန်ရှိဆိုပုံမှန်ရှိစာလုံးကိုပြည်ပြည်နဲ့ချိုးဖောက်ပြီးတော့ကျွန်တော်တို့တရားဆွဲတယ်ဆိုတာအများကိုထင်ရှားပါတယ်လို့အဲ့ဒီအဲ့လိုပြောကြည့်ပါလေ။
အဲ့တော့ကျွန်တော်အခုလက်ရှိတည်ဆဲဥပဒေတွေအရဆိုရှင်လွတ်လပ်စွာပြောဆိုခွင့်ကိုတကယ်တမ်းအာမခံမပေးနိုင်ဘူးလား
။အာသူဥပဒေတွေကအရင်ကြီးမဆိုးဘူး။ကျင်းသုံးတဲ့လူတွေကအာဏာနဲ့အတမတော်ဆွဲရမှာဆိုရင်တရားရုံးတွေကလည်းဈေးမဖြစ်ဘူး။လက်ခံအပြစ်ဒဏ်ကိုအပြစ်ပေးဟလာအပြစ်ဒဏ်တွေချဟလာတန်ကြားထိုးလည်းပဲချဟလာကျွန်တော်တို့လေတရားဝင်ဘောင်တွင်းကတရားဝင်အာဏာရပါတီရနေအစီအွေလွတ်တော်မှာတမတော်ပဲလက်ခံထားတယ်တမတော်နဲ့အင်ဂျင်နီယာလက်ပြင်းစင်းကိုလက်ခံပြီးဆွေးနွေးနေတယ်အဲ့ဒါကိုထောက်ခံတဲ့ပွဲမှာဝင်ပြီးတော့တမတော်ကဝင်ပြီးတော့ကျွန်တော်တို့ကိုဟလာတရားဆွဲတယ်ဗျာအဲ့တော့အဲ့ဒီအာဏာရပါတီကတရားဝင်လုပ်ထားတာဥစ္စာပေါ်မှာကျွန်တော်တို့ဆွဲချင်ရေးစုစီတယ်ဆွဲပေါ့ဒါနဲ့ငါးအလီကကြီးနဲ့ဆွဲရမှာလေတဘောကဒီကငါးအလီကကြီးနဲ့ဆွဲရမှာမဟုတ်ဘူးအဲ့လိုတော့မလို့ပြောချင်တာတော့ facial expression ကတော့တဖြည်းဖြည်းနဲ့တိတ်ဆုပ်သိမ့်လာတယ်အထူးသဖြင့်တမတော်ကပိုးပြီးတော့ရှီကိုတိုးလာတယ်ဒါ2020ရေကောက်ပွဲမှာတဖက်နဲ့ပွဲအသေးကြီးတိုက်ကြမယ်အနိုင်ရမယ်ပွဲဟွာခြိလန်းစလှမ်းနေတူလဲဒီလိုပြောနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆရာဦးချင်းမြေလေးလိုက်ပေါ်မှာခဏနေပြီးအောင်ခင်ဗျာနောက်ထပ်ဆွေးနွေးမယ့်ကွန်မြူတော်ကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကွန်မြူတော်ကတော့မြန်မာသတင်းမီဒီယာကောင်စီရပါသတင်းတော့တူဦးဖြစ်ပါတယ်စင်းစားစရာတူဦးဖြစ်ပါတယ်ကွန်မြူတော်ကြားပါလားခင်ဗျာ
ဟုတ်ကဲ့
ကွန်မြူတော်ခုနကဆရာဦးချင်းမြတ်ကတော့ဥပဒေပိုင်းဆိုင်ရာဆွေးနွေးတော့ပါတယ်ကျွန်တော်ကွန်မြူတော်ကိုမေးချင်တာကတော့အဓိကသတင်းမီဒီယာတွေဘက်ကအခြေအနေပေါ့နော်ခုနကလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့တကြွလှူရှားသူတွေဖမ်းဆီးခံရတယ်ထောင်ချခံရတယ်ဒီအခြေအနေဖြစ်နေသလိုမျိုးသတင်းမီဒီယာတွေမှာကောဒီလွတ်လပ်စွာပြောဆိုရေးသားခွင့်ဘလောက်ထိချုပ်ချယ်ခံရရလဲအခြေအနေဒီဘူးရအခြေအနေလေးခတ်တူလေးရင်လုံးပြောပါလားခင
်ဗျဒီနှစ်ထဲမှာပဲဒီ2019ခုနှစ်ထဲမှာပဲအားလုံးရှိမှုလောက်ရှိတယ်ဗောနော်ဟောအမှုဆိုတာအရင်နှစ်ကပယ်လာတဲ့အမှုလည်းနှစ်မှုလောက်ရှိတယ်အဲဒီနှစ်ထဲမှာပဲထပ်ပြီးတော့ခွင့်တဲ့ဟာတွေရှိတယ်
ဗောနော်အဲ့ဒါကမီဒီယာတိုင်းဝိုင်းနဲ့မီဒီယာနဲ့ပတ်သက်လို့ဗောနော
်ဟုတ်ကဲ့မီဒီယာနဲ့ပတ်သက်လို့ဟုတ်ကဲ့သတင်းသမားတွေနဲ့ပတ်သက်တာတွေကြီးပဲအဲဒီဟာတွေမှာဟိုတချို့ဟာလည်း66ကကြီးတွေလည်းရှိတယ်တချို့ဟာတော့ဟိုအပြေဖြတ်မှုလိုမျိုးဟာမျိုးရှိတယ်သတင်းမီဒီယာဥပဒေလိုဟာမျိုးတွေရှိတယ်ဟိုအဲဒီဟာတွေကနောက်ကတော့အဲ့ဒီထဲမှာဆွဲတဲ့အထဲမှာတက်ကဆွဲတဲ့ဟာကထွက်ဝက်နီးပါးလောက်ပါတာပေါ့နော်အမှုဖွင့်တာတွေရောသူဟာတရားရုံးထိတော့မရောက်လာသေးဘူးသို့တော့အမှုကလည်းတရားဝင်မပိတ်သွားသေးဘူးဆိုတော့အနေထားမျိုးတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒီနှစ်ကပြောရင်တော့ဟိုအရေးတွက်အပြင်တက်လာတဲ့သဘောမျိုးရှိတယ်အဲ့တော့နောက်တစ်ခုကဒီလိုအွန်လိုင်းပေါ်မှာကျင်းတဲ့ဟာမျိုးတခါလေးမှဟိုမီဒီယာ print မှာရေးလိုက်တော့လေမစွဲသေးတဲ့ online မှာတင်တဲ့ဟာမျိုးကိုစောင့်ပြီးတော့ online မှာတင်မှ66ကကြီးလိုမျိုးနဲ့စွဲတာမျိုးကိုလည်းအဲ့လိုကိစ္စမျိုးတွေလည်းရှိတယ်ဗောနော်ဆိုတော့ဟိုပို့ပြီးတော့ပြစ်ဒဏ်ရစေခြင်းနဲ့နောက်တစ်ခါတော့ဟိုတရင်းမိကြတာကကိုယ့်အကိုဟိုဒီဟာမျိုးကိုဒီအကြောင်းအရာမျိုးကိုမပြိုက်ဘူးဆိုရင်ဒီလိုရေးသားမျိုးဒီလိုအကြောင်းအရာမျိုးဒီလိုရေးသားမျိုးအများကြီးဟို ခဏခဏကာဘာလောက်တာရေးတာမျိုးမတိုက်ဆိုတဲ့ဟာမျိုးသိနေခြင်းနဲ့ဟာမျိုးမက်ဆေ့ချ်တရင်းစကားပါတဲ့သဘောမျိုးလေးဟိုမီဒီယာဘက်ကအဲ့လိုမျိုးနားလည်ခံစားရတာ
ဟုတ်ကဲ့ဒါတရားဆိုတဲ့အပိုင်းပေါ့နောက်တစ်ခုကျွန်တော်မိချင်တာကတိတ်ဟိုအကက်ဆက်တဲ့ issue မျိုးတွေဥပမာရခိုင်ပြည်နယ်မှာဆိုလို့ရှိရင်ရူဂျာဆိုတဲ့အုံနှုံးကနိုင်ငံတကာကတုံးနေတယ်ဒါပေမဲ့မြန်မာဆွေကလက်မခံပါဘူးနောက်ခုနပြောလို့ရခိုင်ပြည်မှာအခုအေးရခိုင်လက်နက်ကိုင်ဖွဲ့ရင်းနဲ့တိုက်ကြခိုက်ကြဖြစ်တယ်ဒီလိုတင်းနေရေးသားဖော်ပြမှုမှာကောအစိုးရဖြစ်စီစစ်တပ်ပိုင်းကဖြစ်စီဖိအားပေးတာကန့်သက်တာမျိုးတွေရောကျုံရပါလား
အာဟုတ်ပါတယ်အဲ့ဒီစစပြောတဲ့တက်ဆဆွဲတယ်ဆိုတဲ့အမှုတွေဟိုအားလုံးဤပါလောက်ကအားလုံးဤပါလောက်ကဒီပြိပခနဲ့ပတ်သက်တာရခိုင်ပြိပခနဲ့ပတ်သက်တဲ့ဟာတွေဖြစ်နေတယ်ဟိုဆိုလိုချင်တာကဟိုတခုကတော့စက္ကနေတင်နေဆိုပြီးဆိုရတဲ့တို့တော့အဲ့ဒီအဲ့ဒီအကျုပ်ကတိန့်ချောင်းနေတော့ဟိုဘာကြောင့်ဘယ်တောင်းအကျောက်ဆိုတော့အခုချိန်ထိမသိဘူးเนาะဒါလာနေချီတိန့်ချောင်းနေတဲ့သဘောမျိုးရှိတယ်အဲကျန်တဲ့အမှုတွေကတော့66ဂါဂျီနဲ့ဆွဲတဲ့ဟာတွေဖြစ်တယ်နောက်တော့အဲ့ဒါတွေကဒီပြိပကအကြောင်းရေးတဲ့ဟာကအများစုဖြစ်တယ်เนาะပြိပကဆိုတော့လက်နက်ကန်ပြိပကရခိုင်ရလက်နက်ကန်ပြိပကကိုရေးတဲ့ဟာအများစုဖြစ်နေတာပေါ့နော်
ဟုတ်ကဲ့ခုနကကျွန်တော်ကမြင်သလိုဒီတရားစွဲတာအပြင်ပေါ့တသက်ဖိအားပေးတာအချက်ကင်တာအားမျိုးတွေပေါ့ဒီသတင်းဌာနတွေမှာကြွားရတာမျိုးရှိပါလား
ဟိုတခုကတော့အဲ့ဒီပြီးခဲ့တဲ့လပိုင်းမှာရခိုင်ပြည်နယ်မှာဒီ VV ကပရိုဂရမ်တခုတွားလုပ်တယ်ပေါ့နော်ဆိုတော့အဲ့ဒီမှာသူတို့ကမြောက်ဦးဘက်မှာတွားလုပ်တော့သူတို့ကသတင်းသမားတွေရခိုင်ပြည်နယ်ကိုလာတဲ့အခါမှာဟုတ်ခွင့်ပြုချက်ယူရမယ်ပေါ့နော်ဒီပသတင်းသမားမဟုတ်ဘူးဒီတွင်သတင်းသမားဒီတွင်ခွင့်ပြုချက်ယူရမယ်ဆိုတော့အဲ့ဒီသဘောမျိုးရန်ကုန်သတင်းသမားပဲလာလာမန္တလေးကသတင်းသမားပဲလာလာဟိုတောင်ကြီးကပဲလာလာပေါ့နော်အဲ့လိုမျိုးဟိုအနောက်ကလိုက်ပြီးပြောတာတွေရှိတယ်အဲ့မှာဟိုသွားတဲ့သတင်းဌာနကဒုက္ခလောက်တဲ့လူတွေကလည်းသတင်းလောက်တဲ့လူတွေကလည်းအဲ့ဒါကိုဟိုဘာမှမတုံ့ပြန်ပဲနောက်ပြန်ပြန်ပြီးမှသာလဲတွားပြီးဖြေရှင်းတာပေါ့နော်ဆိုတော့အဲ့မှာအော်ကောင်စီကိုစာပို့လာတဲ့ကိစ္စရှိတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒီမှာဟိုရခိုင်ပြည်နယ်သွေးရကိုအဲ့လိုမျိုးပြည်တွင်းကသတင်းသမားတွေလည်းရခိုင်ပြည်နယ်သွားရင်ဟိုခွင့်ပြုချက်ယူရမယ်ဆိုတဲ့ဟာတရားဝင်စာထုတ်ပြန်ထားတဲ့ဟာများရှိသလားလို့ပြန်မေးတဲ့စာပြန်ပို့လိုက်တော့အကျိုးကြောင့်တော့မပြောင်းပါဘူးနော်ဆိုလိုချင်တာအဲ့ဒီအဖြစ်အပျက်ကတော့စစပြောတယ်လို့ပဲသူပြည်တွင်းကသတင်းသမားကဒီမြောက်ဦးလိုမျိုးမျိုးမှာသတင်းသွားယူတဲ့ဟာမျိုးကိုခွင့်ပြုချက်ယူရမယ်ဆိုတဲ့ဟာမျိုးခွင့်ပြုချက်ယူတော့အနောက်ကနေလိုက်ပြီးတော့ဒီခွင့်ပြုချက်ယူဖို့ဟို data အုပ်ချုပ်ရေးအဏ္ဏပိုင်းနဲ့လိုက်ပြီးတော့ပြောတဲ့ဟာမျိုးတွေဒီလိုပြရပေးတာမျိုးတွေလည်းရှိခဲ့တယ်ပြီးခဲ့တဲ့လ3လ4လ3လအတွင်းမှာပါ
ဟုတ်ကဲ့ခင်ဗျာဆရာဦးကြည်မင်းကိုမြင့်ကျော်လီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာတော်ရှင်ချို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ်အရင်ဆုံးတော်ရှင်တူပေးစာပေးပို့ထားပါတယ်ဥက္ကန့်သားတဲ့သူဟာလေးကျွန်တော်ဖတ်ပြချင်ပါတယ်သူကတော့ဥပဒေကြောင့်နဲ့ပတ်သက်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အာမခံချက်အားနည်းနေတာဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဿနာပါပဲအခြေခံဥပဒေရဲ့ပုံမှန်354မှာနိုင်ငံသားတွေရဲ့ဒီမိုစီအခွင့်အရေးတွေကိုပြဋ္ဌာန်းထားပါတယ်ချွင်းချက်၃ချက်နဲ့ပြဋ္ဌာန်းထားပါတယ်တဲ့။ဘာလဲဆိုရင်တော့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးပြည်သူ့ကိုယ်ကျင့်တရားဆိုပြီးတော့ပါတဲ့။ဒီနေရာမှာဥပဒေကြောင်းအရစဉ်းစားရင်အတော်လေးပြဿနာရှိပါတယ်တဲ့။ဖွဲ့စည်းပုံအခြေခံဥပဒေဆိုတာချွင်းချက်ထားပြီးတော့မပြဋ္ဌာန်းရပါဘူးတဲ့။အဓိပ္ပာယ်ကိုလူတို့ပုံဖော်နိုင်တဲ့နားမလည်နိုင်တဲ့ဝါကျတွေလည်းမရှိရပါဘူးတဲ့။နိုင်ငံတော်လုံခြုံရေးဆိုတာတိကျကျသတ်မှတ်ထားတာမရှိဘူးကြိုက်တယ်လို့အဓိပ္ပာယ်ကောက်ယူနိုင်ပါလေတဲ့တဆက်ထဲမှာပဲအခြေခံဥပဒေရဲ့ပုံမှန်တစ်ခုဖြစ်တဲ့58မှာနိုင်ငံတော်ဖွင့်ဆိုချက်ပါတဲ့နိုင်ငံတော်လုံခြုံရေးဆိုတာနိုင်ငံတော်ကိုဘယ်လိုဖွင့်ဆိုထားလဲဆိုတာနဲ့တိုက်ရိုက်ဆက်ဆံနေတဲ့အတွက်အဲ့ဒါကိုလည်းပြန်ကြည့်ရပါလေတဲ့နိုင်ငံတော်ဆိုတာကိုအုပ်ချုပ်ရေးအာဏာနဲ့ဥပဒေပြည်ရေးကအဖွဲ့အစည်းနဲ့ပုံကူဆိုပြီးတော့ဖွင့်ထားပါလေတဲ့သူတို့ကိုဝေဖန်ရင်ပဲနိုင်ငံတော်ကိုဝေဖန်တာပါပဲတဲ့ဒါကြောင့်မလို့ပြဿနာတက်တာပါတဲ့နောက်တစ်ခုကလွတ်လပ်စွာထုတ်ဖော်ပြောဆိုတာဟာဥပဒေရဆိုလို့ရှိရင်ပြစ်မှုမဟုတ်ဘူးဆိုတာပါတဲ့ထောင်မချနိုင်ပါဘူးအခြားဒီမိုစီနိုင်ငံတွေမှာလည်းပြစ်မှုလို့မမှတ်ယူပါဘူးတဲ့ဖွဲ့စည်းပုံကသူထောက်ပြထားတာပါအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်နောက်ပိုင်းမှာဆရာဦးကြည်မီကိုနည်းနည်းမှတ်ချက်လေးမေးချင်ပါတယ်ကျွန်တော်တော်ရှင်တူလေးလိုင်းပေါ်ရောက်လာလို့ကျွန်တော်ဦးတန်းမောင်စတိုတိုဆွနေမြန်လို့ရပါတယ်ခင်ဗျအ
ဲဒီဥပဒေနဲ့တရားရေးမှာကဒီစစ်တပ်နဲ့ရဲနဲ့အုပ်ချုပ်ကြလား NLD ရဲ့အုပ်ချုပ်ကြလားခုဒီနေ့ကစစ်တပ်ကပြောတယ်ကတန်တဲ့ကတိုက်တာသူတို့စော်ကားတယ်ဆိုတော့တန်တဲ့တိုက်ရဆိုတာကအာဏာရှင်အစိုးရကိုတိုက်တာစစ်တပ်ကိုစော်ကားတာမဟုတ်ပါဘူးလေစစ်တပ်ကတော့ဒီပြည်သူ့ရဲ့လာတာကိုစားပြီးတော့ပြည်သူတွေကတရားစွဲလို့ရလားဟုတ်ကဲ့အဲ့ဒါလေးပြည်သူများလို့ဟုတ်ကဲ့ဒီလောက်ပါဘူ
းဟုတ်ကဲ့ဦးတမောင်မိကိုပါတစ်ဆက်သေးဆရာဦးကြည်မြင့်ကိုကျွန်တော်မေးပြပါမယ်ဆရာဦးကြည်မြင့်ကျွန်တော်ခုနကဖတ်ပြတဲ့စာလေးကိုပဲအရင်ဖြည့်စေချင်ပါတယ်ကောမတ်အမှတ်ချက်ပြီးစေချင်ပါတယ်ကြားလားမသိခင်ဗျာကြားလိုက်လားမသိသူကတော့ဥက္ကန့်တာပြောသွားတဲ့ထောက်ပြထားတဲ့ချက်ပါအခြေခံဥပဒေမှာပါနေတဲ့အချက်လက်ဒီအဲ့ဒါနဲ့ပတ်သက်လို့ဆရာဦးကြည်မြင့်ရဲ့ဒီမှတ်ချက်ကိုပြန်ကြားလိုပါတယ
်အချင်းချင်းပြောရင်ဒီအခြေခံဥပဒေမှာအုံလုံးကြီးပါပြဿနာတွေရှိတယ်ပြဿနာတွေရှိတယ်ဘာဖြစ်လို့ရှိတာလဲဆိုတော့အိုက်ဆာဆွဲစဉ်လုံးကလေးက
စ်အာဏာရှင်တွေအလိုကျဆွဲရတာပြည်သူအလိုကျဆွဲရတာမဟုတ်ဘူးပြည်သူရွေးချယ်တင်ရောက်ထားတဲ့အစိုးရကိုယ်စားလှယ်တွေနဲ့ဆွဲရတာမဟုတ်ဘူးအတီးကြီးရောလည်းလူကြီးတွေမှားပြီးတော့ဟလာအဲခါလေးပြီးပြီးတော့ဆိုလို့တဲ့အခါမှာလူကြီးတွေဟာ90နဲ့က90တန်းမရှိဘဲနဲ့တကယ်မှ94တန်းလောက်ရှိပြီးတော့အဲစစ်ကြီးတွေကမှားအဲ့ဒီလိုပဲ90နှစ်ရာခိုင်နှုန်းကထောက်ခံတယ်ဆိုတဲ့ပုံစံမျိုးတွေတုတ်ပြီးတော့လုပ်ဆိုတော့အဲ့တော့ပြောချင်တာကတော့ဒီဥရိမာအဆသာအရာချွေးရက်တွေရှိတယ်ပြီးတော့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့လည်းမရှိမလင်းနေရှိတယ်နောက်တစ်ချက်ကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့လည်းတရားဥပဒေစိုးမိုးရေးကိုထိန်းသိမ်းရမယ်ပြည်ထောင်စုဝန်ကြီးဌာနကိုစစ်တပ်ကချုပ်ကင်ထားပြီးတော့စစ်ဘုတ်ချုပ်ကသူ့လူဝန်ကြီးကိုပဲပေးပြီးတော့အဲ့ဒီအဲစစ်အမှုဖြစ်နေလို့တဲ့ကောင်ပါလေစစ်တပ်ကစစ်တပ်ကအငြိမ်းသာဒါရဲဟောဘယ်လိုပြောလဲစကားပြောတာပါဒီကတော့ရဲအစ်တင်လားရဲအတူလားရဲအတူတွေနဲ့အုပ်ချုပ်နေတဲ့ရဲတပ်ဖွဲ့ကြီးဖြစ်တယ်အဲ့တော့ဒီအခြေခံဥပဒေကြောင့်မို့လို့အဲဘယ်လိုမှသူဟလာကျွန်တော်တို့အဓိကကြတဲ့ဝန်ကြီးဌာနတွေအခက်ကြီးရဲ့တော့ကာလုံတွေဖွင့်စည်းမှာပြဿနာရှိတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီဟာကိုလူလုံးနည်းနဲ့တော့မရတော့ဘူး။ပြန်လေသုံးတက်ပြီးတော့သွတ်တော်နည်းနဲ့ပဲဒီပြည်သူလူကြိုက်မကြိုက်ဘူးစနခံွယ်ယူပြီးတော့ကြိုက်တယ်ဆိုရင်ဆက်အုပ်ချုပ်မကြိုက်ဘူးဆိုရင်တော့အသစ်ဆွဲပြီးတော့အသစ်ဆွဲတဲ့နေရာမှာလည်းပဲတမတော်ရဲ့တိုင်းရင်းသားတွေရဲ့လက်ရှိအာဏာပိုင်တွေဆွဲပြီးတော့စနခံွယ်ပြန်လုပ်ပြီးတော့ပြန်ပြီးတော့ရွေးကောက်ပွဲအသစ်တွေပြန်လုပ်တဲ့အခါအဲ့လိုလုပ်တဲ့နည်းနဲ့မှတပါဘလုံးနည်းနဲ့မှဒီဖွဲ့စည်းပုံအဝဝဒီလိုမျိုးလေးသုံးချက်ကိုကြော်လို့မရဘူးဒါကြောင့်မလို့ခုဒီကိစ္စတွေဖြစ်နေရင်ဒီဖွဲ့စည်းပုံအခြေခံဥပဒေအားလုံးပြည့်ပြီကြောင်လို့ဖြစ်တယ်ဆိုတာတော့ကျွန်တော်အတိအလင်းဥပဒေသမားတယောက်နေနဲ့ပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျ
ာနောက်တစ်ချက်ကတော့
ဟုတ်ကဲ့ပြောပါ
နောက်တစ်ချက်ကတော့ဟိုတရားတယောက်ပြောတာမေးလို့ရှိတယ
်ဟုတ်ပါတယ်
ဟို
စစ်တပ်နဲ့ပတ်
သက်လို့မကျွန်တော်မြစ်သွားတယ
် तू तू အဓိကစစ်တပ်နဲ့ပတ်သက်လို့မေးတာပါစစ်တပ်ကတရားဆွဲတဲ့ကိစ္စတွေကလုတ်ခွင့်အောင်ရှိရလားပေါ့နော်ကျွန်တော်အတစ်ဆက်သေးမေးချင်တာက
ဟုတ်ကဲ့ဟိုအဲ့အားဒီလိုဗျအခုအဲ့အားတကယ်ကောင်းတဲ့မေးခွန်းမေးပါပြလို့လဲဆိုတဲ့အခါကျတော့စစ်တပ်ကစစ်တိုက်တဲ့အလုပ်လုပ်အောင်တက်ကြီးကာကွယ်ရေးလုပ်အောင်လေစစ်တပ်ကတရားစွဲခြင်းလေဆိုလို့ချင်းရင် तू ကကျွန်တော်တို့ရှင်းနေချုပ်ကိုတည်ပြရမယ်အဖြစ်စစ်ပြောပြီးတော့နိုင်ငံတော်ကိုစားလာစစ်တပ်ကနိုင်ငံတော်ကိုစားနေတဲ့ရှင်းနေချုပ်ကစွဲပေးလိမ့်မယ်အဲ့ဒါမှာဟိုလုံးကလည်းအစင်စက်ကဒါပဲ तू ကစစ်ခုံရုံးမယ် तू ကလုပ်ပြီအရက်ဖက်ရုံးနေမှာဝင်ပြီးတရားစွဲမှမဖြစ်ခဲ့အဲ့ဒါဘယ်လုံးမှလည်းမလုပ်ခဲ့ဘူးအဲ့ဒါကိုအခုတို့ကအဲ့ဒါတူနေကြီးလုပ်နေတယ်အဲ့ဒါသူတို့ကနောက်တစ်ခုကကျွန်တော်နိုင်ငံမှာဖြစ်နေတဲ့ဝင်းနေပြကောင်းတဲ့အဖြစ်အပျက်ကဘာလဲဆိုတော့အရက်သားကိုတပ်မတော်ကစစ်တပ်ကဘယ်ဥပဒေနဲ့တိုက်တဲ့နေရာတိုက်တဲ့ချိန်မှာနောက်ကြောင်ပြန်ပြန်ရှေ့ကြောင်ပြန်ပြန်တိုက်တဲ့နေရာတိုက်တဲ့ဥပဒေတိုက်တဲ့တရားစွဲတဲ့နေတရားရုံးနေရာလဲတပ်မတော်ကဆွဲလာလို့ရှိရင်ရဲစခန်းကြီးကလက်ဆောင်တရားရုံးနေရာလဲအိုက်တဲ့နေအဖြစ်ကြီးတယ
်ဘ
ို့တော့ဒီလူတွေကတပ်မတော်သားတွေပေါ်မှာလူတပ်မရေးဘူးတွေပေါ်မှာအမှုဆုံးကလည်းမရှိဘူးတို့တစ်ခါခေါ်သွားတော့ဒီလိုစစ်ကိုင်းမှာဘာဖြစ်လို့ဒီမှန်းမသိအဲ့တော့လွတ်လပ်ခွင့်နဲ့တရားစီရင်ရေးဟာပြည်သူတွေကမရဘဲနဲ့တက်မလို့ရပဲအတိအဝါရပြီးတော့ကျွန်တော်တို့ကသူ့ရဲ့ပညာရှင်ကြီးတွေကျွန်တော်ဆိုအသက်85နှစ်ရှိကြသူကနိုင်ငံတကာမှာ85နှစ်80လောက်ဆိုပြန်လုံနေတဲ့အချိန်မှာ85နှစ်ရှိတဲ့ကျွန်တော်ကိုထောင်ထဲထဲကိုတက်မလို့ရလှုပ်လေဗျာသူကပရိုဖက်ကဒီကြီးမှာဆိုတာဘာလဲဗျာ
ဟုတ်ကဲ့ကြောက်ကြည့်မယ်ဟုတ်ကဲ့ကျွန်တော်ခတ်တူတူလေးကွန်ပျူတာကိုမေးချင်ပါတယ်ခင်ဗျာကွန်ပျူတာခုနကကျွန်တော်ပြောလို့အမုန်းစကားနဲ့ပတ်သက်ပြီးတော့အင်တာနက်အွန်လိုင်းတွေမှာကန့်တက်တာတွေရှိကြပါတယ်အခု Facebook တွေပါလဲကန့်တက်လာအဲ့တော့ဒီကန့်တက်မှုတွေကတစ်ဖက်မှာလွတ်လပ်စွာပြောဆိုခွင့်ကိုတော့ထိခိုက်နေပြီလားကွန်ပျူတာအမြင်ကတ်တူတူလေးဖြည့်ပြီးပါလားခင်ဗျစက္ကန့်30ကျော်လောက်ရပါတယ်
ဒီအင်တာနက်အွန်လိုင်းပေါ်မှာဒီမုန်းစကားဆိုတဲ့ဟာကိုသူတို့ဒီ Facebook ပေါ့နော်သူပြည်တော်မြန်မာနိုင်ငံ93000လောက်က social media တုံးနေပြီ Facebook တုံးတော့ Facebook လို့ပဲပြောတော့ Facebook ကသူတို့ဘလို့ policy နဲ့ဘလို့ဟာနဲ့ဟို community fan နဲ့ဆိုတော့ဟိုဒီအတိအသေးထုတ်ပြန်လာတယ်သို့တော့ဒီညာကအရင်ရေးပြီးအဆန်နေတာပေါ့နော်ဆိုတော့သူတို့တစ်ခါလီမှာဖြုတ်ချလိုက်တဲ့ဟာတွေကဒါဆိုတဲ့ဟာကဒီကဟို social media တုံးနေပြီ Facebook တုံးနေပြီနားမလည်နိုင်ဖြစ်နေတော့ဒါပေမဲ့လေတချို့တော့အမြင်မတူသဘောကွဲလွဲတဲ့ဟာအမုန်းစကားလည်းမဟုတ်ဘူးသို့တော့ဟိုဟိုကြမ်းတက်ဖို့လည်းလှုပ်ဆော်တာမဟုတ်ဘူးဒါပေမဲ့အဲ့လိုပို့စီကြတ
ာကဖြစ်ပြန်အောင
်ဆိုတော့သူတို့ဘလို့ဟုတ်ဟုတ်ဘလို့ဖြုတ်တယ်လေဆိုတဲ့ဟာမျိုး principle ဟိုမူဝါဒကိုအချင်းလေးမကြီးညာရတဲ့အတွက် ဒီဟာကလည်းတုံးဆွဲတဲ့လူတွေကြားထဲမှာရှုပ်ထွေးမှုတွေဖြစ်နေတယ်ဒါကလည်းဟိုလွတ်လပ်စွာပြောဆိုခွင့်ကိုရှင်းလင်းမရှိတဲ့အတွက်အတိုင်းတာအခုထိထိခိုက်နေတာတော့အမှန်ပဲ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒိုင်းရီလိုက်အစီအစဉ်ချင်းစစ်တော်လို့ပါပါဝင်ဆွေးနွေးပြီးရရှင်းနေကြီးဦးကြည်မင်းနဲ့ကွန်မြူတီကျွန်တော်တို့ရှင်အားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒိုင်းရီလိုက်အစီအစဉ်တော့ဒီမှာပဲကျွန်တော်ကပြပါ